ီးရီးယားနိုင်ငံကပြစ်ကတ်တွေကနေအိန္ဒိယချင်းကျော်ရန်နိုင်ငံကိုထွက်ပြေးကြတဲ့ဒုက္ခသည်အရေးတွေဟာမကြာခင်ရက်တွေအတွင်းနှစ်ဆတိုးလာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောပါရယ်အရင်တစ်ပတ်အတွင်းမှာပဲနောက်ထပ်1200လောက်ရောက်လာတယ်လို့လည်းပြောဆိုထားတာပါကျော်ရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ဇာရာထရီဒုက္ခသည်စခန်းကိုရောက်လာသူအများစုဟာဆိုရင်လေစီးရီးယားနိုင်ငံကပြဿနာတွေဖြစ်ပေါ်နေတဲ့ဒါရာဒေသခံတွေအများစုပါဝင်တယ်လို့ UNHCR ပြောခွင့်ရအမျိုးသမီးမယ်လစ်ဆာဖလမင်ကပြောဆိုလိုက်တာပါ။နေဆက်ကိုဖျက်ချော်ဖို့ကြိုးစားတဲ့သူတွေကိုလည်းဘုံကျဲတက်ခတ်တာခံရတဲ့အကြောင်းဒုက္ခသည်တွေကပြောတယ်လို့ UNHCR တာဝန်ရှိသူကပြောပါတယ်။ဇူလိုင်လ30ရက်နေ့ကစတင်ဖွင့်လှစ်ထားခဲ့တဲ့ဇာရာထရီဒုက္ခသည်စခန်းမှာခိုးလုံနေသူအရေးတွေဟာအခုအခါ2000ကျော်သွားပြီလို့လည်းသူကပြောဆိုသွားတာပါ။စီးရီးယားကပြဿနာတွေကြီးထွားလာနေတာနဲ့အမျှတူရကီနိုင်ငံဘက်ကထွက်ပြေးလာသူအရေးတွေ့ရလဲ2000လောက်ထိဖြစ်လာနိုင်တယ်လို့ပြောခွင့်ရအမျိုးသမီးကသတိပေးထားပါတယ်။တူရကီနိုင်ငံမှာဒုက္ခသည်အဖြစ်မှတ်ပုံတင်စီးရင်သွင်းထားတဲ့စီးရီးယားဒုက္ခသည်ပေါင်းဟာ9400ကျော်ရှိနေပြီးလက်ရှိဒုက္ခသည်စခန်းပေါင်း9ခုအပြင်နောက်ထပ်အသစ်9ခုလည်းဆောက်လုပ်နေရတယ်လို့ပြောပါတယ်။လုံးခဲ့တဲ့24နှစ်အတွင်းမှာပဲစီးရီးယားကနေတူရကီကိုထွက်ပြေးလာသူအရေးတွေဟာ3000ကျော်ရှိတယ်လို့လည်း UNHCR ကပြောဆိုထားတာဖြစ်ပါတယ်။